မြန်မာတိုင်းငံလုံးကဒီမိုကရေစီရဲ့အုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လေလုံးအရေးတော်ပုံတမိုင်းပြတိုင်းတိစောက်ဖို့အတွက်ကြိုးပမ်းနေကြရမှာအခုတော့ပြည်တော်စုအစိုးရအစဉ်နဲ့ညီနိုင်ဆောင်ရွက်မှုတွေစတင်နေပြီဖြစ်ပါတယ်။ဒါအပြင်မနက်ဖြန်ကြားရောက်မဲ့ရှစ်လေလုံးနှစ်ပတ်လည်နေ့ကိုလည်းမြန်မာဒီမိုကရေစီနဲ့အဖြစ်သတ်မှတ်နိုင်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလှုပ်ရှားနေ
ါ့နော်ဒီပြောင်စုဝင်ကြီးသူတော်ဥကောင်ကိုသွားတွေ့တယ်အဓိကတော့88ပြလိုက်ကိစ္စပေါ့ဆွေးနွေးတယ်လို့သိရပါတယ်ခင်ဗျအဲ့တော့အချိန်လေးနည်းရှင်းပြပါလား
ဟုတ်ပါတယ်ဟိုဒီရှင်းလုံးကြတဲ့ချင်းယောက်ရီကောမဒီအနေနဲ့သွားတော့ပေါ့အခုသွားတော့အခုကျွန်တော်ဒါတွေ့ဆုံမှာလည်းဒါအလွတ်သဘောတွေ့ဆုံပေါ့နော်လုံးခဲ့တဲ့ကျွန်တော်နှစ်နှစ်လောက်တည်းကကျွန်တော်ကြိုးစားလာရှိတယ်တမန်ကဆိုရင်တော့ဝင်ကြီးကိုယ်တိုင်ကျွန်တော်ရာကြီးပြတ်လိုက်ကိုလာပါပဲ။ဒါပါလို့တော့ခုလက်ရှိသိရတာတော့ဝင်ကြီးရှင်းပြချက်ရတော့သူကပြည်သူ့တော်ကိုတင်လက်ထားပြီ။အဲပြည်သူ့တော်ကိုတင်လက်ထားပြီဆိုတော့ပြည်သူ့တော်မှာဒီပြတ်တဲ့ဂျူပေါ်ထွေးကိစ္စကိုဆွေးနွေးအတည်ပြုလိုက်လို့ရှိရင်တော့အဲဒါဆိုအပ်ပတ်နေတဲ့အကြောင်းတဲ့ပေါ်မှာဖြစ်တဲ့အတွက်ပုံပြီးကောင်းတယ်ပေါ့နော်။ပုံပြီးကောင်းတယ်ဆိုတော့အခုကကျွန်တော်ပြည်သူ့တော်ဥစ္စာကြီးဒီမှာဒီကျွန်တော်တို့ရဲ့ဟိုပြတ်တဲ့ပတ်သက်တဲ့ပြတ်ချက်ကရောက်နေပြီ။ကျောင်းလို့ကျွန်တော်ကနောက်ချိန်တွေ့ဆုံကိုကျွန်တော်ကလုပ်ရမယ်အဲ့ဒါပါလဲဆိုတော့ပြည်သူ့တော်ဥထာဉ်ပါဝင်ပေါ့နောက်ချိန်ပြည်သူ့ဝင်ကြီးရဲ့နောက်ကျွန်တော်တို့ကော်ပီပေါ့နောက်ဖြစ်နေကော်ပီရဲ့နောက်ချိန်ကျွန်တော်တွေ့ဆုံဝင်တောင်းလာဒီတက်လိုက်ပြီးဖြစ်အောင်ကျွန်တော်ဝိုင်းပြီးလုပ်ကြမှာပါ
ဟုတ်ကဲ့အဲ့တော့ပြားလိုက်ကဆိုလိုတာကအခုဒီကော်ပီအနေနဲ့လုပ်မှာလားဒါမှမဟုတ်အစိုးရဘိုင်းကဒါမှမဟုတ်လွှတ်တော်ဘိုင်းကအာဏာပိုင်ဒီဘက်ကအခုလုပ်မှာလားပူးပေါင်းဆောင်ရွက်မှာလားဘယ်လိုသဘောလဲခင်ဗျာ
လောလောဆယ်ကတော့ကျွန်တော်တို့ကဖြစ်နေကော်ပီဆိုတာကိုဖွင့်ထားတယ်လေအဲ့ဒါပြည်ရေးကော်မတီမှာလိုအပ်လို့ပူးပေါင်းဆောင်ရမှာဆိုတော့ဒီကော်မတီကိုချဲ့သွားရုံပဲပေါ့နော်ဒါပေမဲ့ဒီကြတဲ့တခုကတော့ဒီရှင်းလုံးကြက်ကသူကတတိုင်းကြီးလုံးနဲ့ဆိုင်တာကိုနော်တတိုင်းကြီးလုံးနဲ့ဆိုင်တယ်အခုကျွန်တော်တို့လက်ရှိအလားအစိုးရထဲမှာတော်တော်လေးမှာရောက်နေတဲ့တဝစီတိုက်ပွဲဝင်ကျွန်တော်ရဲ့လွတ်ဖို့ကံပတ်ကြီးအားလုံးနဲ့လည်းဆိုင်တယ်လို့ရင်းတဲ့မှာကျွန်တော်တို့လိုအပ်ချက်ရှိရင်ရှိလို့ဒီကော်မတီကိုလည်းပြင်ဆင်သွားပြီးတော့လိုအပ်သူတို့ချဲ့သွားပြီးတော့ကျွန်တော်တို့လုပ်ကြရတာပေါ့
ကိုချင်မီတို့မှာကစဉ်းစားချက်ဘယ်လိုမျိုးရှိလဲရှင်းလင်းလုံးပြတဲ့ကူဘယ်နေရာမှာဘယ်လိုပုံစံမျိုးနဲ့ဘယ်လိုပြတဲ့ကူဘယ်လိုခင်းချင်းပုံစံမျိုးနဲ့လုပ်မလဲဆိုစဉ်းစားချက်ရှိပါလေအခုကယာယီပြလိုက်တော့ရှိထားပြီပေါ့နော်တကယ်ပြကြည့်ဖြစ်လာရင်ဘယ်နေရာမှာဘယ်လိုပုံစံမျိုးနဲ့လုပ်မလဲစဉ်းစားဖတာပါလေ
ဟာလာအခုဒီနေ့ဝန်ကြီးကလည်းတော်တော်တက်ကြရှိပါလေနောက်ကျွန်တော်တို့ဒီကျွန်တော်တို့အခုလက်ရှိကျွန်တော်တို့ရဲ့ဟာလာဟိုအစိုးရဘက်ကတော့ကျွန်တော်တို့ရဲ့လုပ်ဖို့ကံပဲဖြစ်တယ်တော်တော်တက်ရှိတယ်အဲ့ပေါ်မှာနောက်ဒီပြတဲ့ကူခဏခဏဖြစ်စီနေတယ်ပေါ့နော်နောက်ရန်ကုန်မြို့ပေါ်မှာလည်းဖြစ်စီနေတယ်အဲ့တော့ဟိုဒီကျွန်တော်တို့စဉ်းစားချက်ဒီမှာတော့လေဒီရန်ကုန်တက္ကသိုလ်ဝန်ဝိုင်းနဲ့တိတ်မဝေးတဲ့နေရာဆိုတော့ဆံပြူတွေဖြစ်နေတော့စဉ်းစားချက်တွေတော့အများကြီးရှိနေတော့ရှိနေတဲ့ဒါတစ်ခုကိုကျွန်တော်ပြောတာပေါ့တို့လိုညာလဲဒါဒီကျတာတစ်ခုတော့ရန်ကုန်ထဲမှာပဲရှိတင်တယ်ဆိုတော့အယူဆတော့ဟောလာအလုံးမှာသဘောထားတူကြတယ်နောက်တော့ဒီကျွန်တော်တို့ဝန်ကြီးရတဲ့အဲ့ဒီသဘောထားရှိတယ်ပေါ့
အခုကရှစ်လေးလုံးကလည်းနှစ်ပတ်လည်ပြီပေါ့နော်ရှစ်လေးလုံးနှစ်ပတ်လည်လာပြီဆိုတော့တကယ်တမ်းပြောရင်ဒီအခုလက်ရှိတက်နေတဲ့ energy အစုအကလည်းရှစ်လေးလုံးကနေထွက်လာတဲ့အင်အားစုတွေပါပဲအဲ့တော့ဒီရှစ်လေးလုံးနှစ်ပတ်လည်နေ့ကိုနိုင်ငံတော်နေ့အဖြစ်တခုခုလှုပ်ဖို့အစီအစဉ်မရှိကြဘူးလား
မြန်မာဒီမိုကရေစီနေ့အဖြစ်သတ်မှတ်ပေးဖို့ဆိုတာလေအဲ့ဒါတော့ကျွန်တော်တို့တမိုင်းမှာထူးခြားဖြစ်စဉ်တွေဖြစ်တယ်လို့ကျွန်တော်တို့ဒီလက်နေလက်အောင်မြေဆောင်မှကြံပေါ့လေဒီဒီမိုကရေစီတပ်ဖွဲ့မှာပါခဲ့ကြတဲ့တွေအာသင်ရနေနေဖြစ်တယ်ဖြစ်တဲ့ဒီဥစားဟိုကျွန်တော်တို့တရားဝင်ပေါ့လေတရားဝင်ဟိုမြန်မာဒီမိုကရေစီနေ့ဖြစ်သတ်မှတ်ပြီးတော့အားလုံးအဲ့ဒီနေ့မှာလာကျွန်တော်တို့ရုံးပြရလို့ခံလို့ကြောင်းပြရလို့ခံလို့သတ်မှတ်ပြီးတော့ဟိုဒီဘွဲကိုနေ့စဉ်နေ့တိုင်းကျင်းပတဲ့ပုံစံမျိုးတွေကျွန်တော်တို့ကြီးမားထားရရှိပါတယ်
ဟုတ်ကဲ့ကိုကျင်မီကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ကိုသားညုံပါရှင်